Welcome to the Voice of America in Burmese.
ကျေးဇူးအမြင်္ဂလာအဖျားဖျားနဲ့ပြည်စုံနေမယ်နဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်စက်တင်ဘာလ16ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ3240 4850တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ
ကျွန်မကတော့စုမြတ်ပါပါရှင်ဗြိတိန်မြေအောက်ရထားတစ်စင်းပေါ်မှာတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန္တရာယ်ကိုအစိုးရအရဆုံးအဆင့်မြှင့်လိုက်ပါတယ်မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လွတ်ခဲ့တဲ့အပေါ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကကြောက်လန့်သွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအမေရိကန်ဒူးလက်ထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီရှေ့တပတ်တည်းမြန်မာနိုင်ငံကိုသွားဖို့ရှိနေပါတယ်
Among the things that he will be pressing for will be additional humanitarian access, reporter access.
မြန်မာနိုင်ငံမှာရခိုင်ရေးဘယ်လိုအကြောင်းအရာတွေဆွေးနွေးသွားမလဲဆိုတာကိုအမေရိကန်နိုင်ငံညာအီးဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားတာပါဒီအကြောင်းနဲ့အတူသေချိုလွတ်မှုအတွက်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကဖန်ထားတဲ့မြန်မာသတင်းတော်နှစ်ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြပါပြီထိုင်းနိုင်ငံမှာတော့ကြံမွေးချံကမြန်မာအလို့သမားတွေရောချင်းငွေဘတ် 1.8 တန်းရှားလိုက်ပါတယ်ဒီလိုစိတ်ဝင်စားဝယ်သတင်းတွေတင်ပြဖို့ရှိပါတယ်အခုတော့စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတော်သတင်းတွေကိုမတ်စမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ဗျာ
ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန်ဒီရယ်ကိုအစိုးရအရဆုံးအဆင့်ဖြစ်တဲ့ critical အဆင့်ကိုမြှင့်လိုက်ပါတယ်။တောက်ကြနေမနက်ကလန်ဒန်မြေအောက်ရထားတစ်စင်းပေါ်မှာဘုံတလုံးပောက်ကွဲခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးအဆင့်ကိုမြှင့်လိုက်တာဖြစ်ပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွအဖွဲ့ကဆိုထားပါတယ်။ဘုံကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဆိုင်ရာပူးတွဲသုံးသပ်ရေးစင်တာ JDAC ကလုံခြုံရေးအဆင့်ကို Serbia အဆင့်ကနေ critical အဆင့်ကိုမြှင့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကကြေညာခဲ့ပါတယ်။ JDAC ရဲ့သုံးသပ်ချက်အရနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်အလွန်ကြီးမားတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။လုံခြုံရေးဆောင်ရွက်တဲ့နေရာမှာရဲတပ်ဖွဲ့ကိုစစ်တပ်ကအကူအညီပေးမှဖြစ်တယ်လို့တာမန်ပြည်သူတွေသွားလို့မရတဲ့နေရာတွေမှာစစ်တပ်ကိုလုံခြုံရေးတာဝန်ပေးမယ်လို့လည်းဝန်ကြီးချုပ် May ကပြောကြားခဲ့ပါတယ်။ဘုံဖောက်ခွဲမှုကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုအဖြစ်နဲ့ရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်။တောက်ချာနေမင်းရဲ့ရုံသွားရုံလာတွေနဲ့စီကားနေချိန်မှာ Persons Green ဘူရာယုံမှာရပ်နေတဲ့ရထားတစ်စီးပေါ်မှာလက်လုံဘုံတစ်လုံးပောက်ကွဲခဲ့လို့26ယောက်ထဲမင်းရဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီချိန်ကိုက်ဘုံကို IS နဲ့ဆက်ဆက်နေတဲ့အဖွဲ့ကဖောက်ခွဲခဲ့တာလို့ IS သတွေးကြားအဖွဲ့ကဆိုထားပါတယ်။ထိခိုက်ဒဏ်ရာရသူတယောက်မှအသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ဝင်ဘယ်ဒန်ဘူဒန်ယုံကနေအရှိဘက်ကိုဥတီသွားတဲ့ District Line ရထားလိုင်းပေါ်ကရထားတစ်စင်းရဲ့ရထားတွဲတစ်ခုတကားပေါက်နားမှာဘုံပေါက်ကွဲခဲ့တာဖြစ်ပါတယ်ရှင်
။ American သမ္မတ Donald Trump ကမြောက်ကိုရီးယားရဲ့နောက်ဆုံးမစ်ဆိုင်းဒုံးပစ်လွတ်မှုကြောင့် American နဲ့မဟာမိတ်တွေအနေနဲ့ဖြုံမှာမဟုတ်ဘူးကြောက်ဖို့လည်းမရှိဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတ Trump အနေနဲ့ Maryland ပြည်နယ်က Andrew ဘူတွဲစစ်အခြေစိုက်စခန်းမှာ American တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေကိုမေးခွန်းပြောရမှာမနေ့တောက်ကြနေ့ကအခုလိုထုတ်ပြောလိုက်တာပါသမ္မတ Trump ကဆက်ပြီးမြောက်ကိုရီးယားအနေနဲ့အခုမတိုင်ခင်နိုင်ပိုင်းလေးအတွင်းကပဲအခုလိုမစ်ဆိုင်းဒုံးပစ်လွတ်လိုက်တာကအိနီးချင်းနိုင်ငံတွေနဲ့ကဘာကြီးတစ်ခုလုံးပေါ်ရန်လိုတဲ့သဘောထားလုံးဝရှိနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ဆိုလိုက်ပါတယ်မနေ့အစောပိုင်းတုန်းကလည်းနေထိုးစစ်မှန်အမိအဖွဲ့ကလည်းမြောက်ကိုရီးယားဒီနောက်ဆုံးမစ်ဆိုင်းပစ်လွတ်မှုအတွက်ကဘာကြီးတစ်ခုလုံးကနေဝိုင်းတုံ့ပြန်ကြဖို့တောင်းဆိုထားပါတယ်တကယ်တော့မြောက်ကိုရီးယားဆိုအနေနဲ့အရင်6ကြိမ်မြောက်နျူကလ িয়ার ဆက်သတ်မှုအပြီးကမ္ဘာကုလသမဂ္ဂဘက်ကနေမြောက်ကိုရီးယားပေါ်ဓာတ်ကပ်ပိတ်ဆို့မှုအသစ်ချမှတ်အပြီးမှာဒီနောက်ဆုံးမစ်ဆိုင်းဒုံးကိုပြစ်လွတ်ခဲ့တာဖြစ်ပြီးဂျပန်နိုင်ငံမြောက်ပိုင်းအပေါ်ကနေဖြတ်ထွက်သွားပါတယ်ခင်ဗျာ
ကုလသမဂ္ဂထွေထွေညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ပထမဆုံးတက်ရောက်တဲ့အခါမှာမြောက်ကိုရီးယားအရေးကိုအဓိကထားပြောကြားဆွေးနွေးလိုက်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်အင်ဂျီရောမှာတောက်ချာနေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေး HR MacMaster ကလည်းမြောက်ကိုရီးယားဟာအမြန်ဆုံးကင်တွယ်ဖို့လိုအပ်တဲ့အန္တရာယ်အရှိဆုံးလုံခြုံရေးပြဿနာဖြစ်တယ်လို့ပြောကြားသွားပါတယ်။လုံခြုံရေးကောင်စီကိုအခုသတင်းပတ်ထဲမှာနောက်ထပ်ချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုဟာမြောက်ကိုရီးယားရဲ့စီးပွားရေးကိုနောက်ထပ်အထိနာစေမှာဖြစ်ပြီးတန်တမာရေးအရာထပ်လုပ်စရာမရှိဘူးလို့သံအမတ်ကြီးဟေလီကပြောပါတယ်။မြောက်ကိုရီးယားအစိုးရအပေါ်တန်တမာရေးနဲ့ကင်တွယ်ဖို့အချိန်လွန်သွားပြီလို့လဲမက်မာစတာကဆိုပါတယ်။ဒါပေမဲ့စည်ရင်းနီးနဲ့တုံ့ပြန်နိုင်တဲ့နည်းလမ်းတော့ရှိသေးတယ်လို့သူကပြောပါတယ်။မြောက်ကိုရီးယားပြည်ထနာကိုနိုင်ငံတိုင်းကစည်ရင်းနီးလမ်းမပါဘဲဝိုင်းဝန်းဖြည့်ရှင်းကြဖို့လဲသူကတိုက်တွန်းပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြည်ထနာအပြင်အီရန်နဲ့ရထားတဲ့နျူကလ িয়ার သဘောတူညီမှုကိစ္စ ။ Syria ပြည်တွင်းစစ်ပွဲကိစ္စတွေကိုလည်း American ဦးစားပေးဆောင်ရွက်နေတယ်လို့ Nikki Haley ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ Donald Trump အထွေထွေညီလာခံမှာမိန့်ခွန်းပြောတဲ့အခါမှာကမ္ဘာရေးရာတွေမှာ American အစိုးရကဘလို့အခန်းကဏ္ဍကနေပါဝင်နေတယ်လဲဆိုတာပြောမဲ့အပြင်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိန်းသိမ်းရေးဟာအရေးကြီးတယ်ဆိုတာကိုလည်းအလေးထားပြောမယ်လို့ခန့်မှန်းရပါတယ်ရှင်
။တူရကီ၊ရုရှားနဲ့အီရန်နိုင်ငံတွေအနေနဲ့ဆီးရီးယားနိုင်ငံ၊အီတလီပြည်နယ်အတွင်းကစီးရီးတင်းမာမှုရှော့ချရေးစုံအတွက်နောက်6လအတွင်းအတူတကွလုံခြုံရေးတာဝန်ယူသွားကြဖို့သဘောတူလိုက်ကြပါတယ်။ဒီသုံးနိုင်ငံပူးတွဲထုတ်ပြန်တဲ့မနေ့ကသတင်းကြေညာချက်ထဲမှာအခုလိုထုတ်ပြောလိုက်တာပါ။ဒီသုံးနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအတွင်းကအခြားတင်းမာမှုရှော့ချရေးစုံတွေမှာလည်းအကောင့်တွေဖော်နေတာတွေကိုစောင့်ကြည့်စစ်ဆေးသွားဖို့ပူပေါင်းညှိနှိုင်းရေးဌာနတစ်ခုထူထောင်သွားဖို့လည်းသဘောတူခဲ့ကြောင်းအခုနောက်ဆုံးလုပ်တဲ့အက်စတန်နာမြို့တော်ကငြိမ်းချမ်းရေးဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဌာနသဘောတူညီချက်အရဒီသုံးနိုင်ငံကလေးလာစောင့်ကြည့်သူတွေအနေနဲ့ဒီတင်းမာမှုရှော့ချရေးစုံအတွင်းကထိန်းချုပ်ရေးနဲ့စောင့်ကြည့်ရေးလေးလာရေးစခန်းတွေမှာအခြေချပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ထုတ်ပြောထားပါတယ်။ဒီစောင့်ကြည့်ရေးအဖွဲ့ရဲ့အဓိကတာဝန်ကတော့စီးရီးယားအစိုးရတပ်နဲ့အတိုက်ခံတွေကြားပဋိပက္ခတွေမဖြစ်အောင်ကာကွယ်ပေးဖို့ဖြစ်ပြီးအပြစ်ရစဲရေးအပေါ်ချိုးဖောက်မှုရှိတာတွေကိုလည်းစောင့်ကြည့်အကဲဖြတ်ပေးဖို့ဖြစ်တယ်လို့ဒီတူရကီနိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ American ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ဟာမြန်မာနိုင်ငံကိုတွားရောက်ပြီးရှေ့တင်းပတ်ထဲမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ် American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကြားသာရင်းနှီးကပြောခဲ့သလိုနိုင်ငံခြားရေးဌာနရဲ့စိုးရိမ်မှုကိုမြန်မာတာဝန်ရှိသူတွေနဲ့ Mr. Murphy ဆွေးနွေးမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောပါတယ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုထောက်ခံမှုပေးတဲ့တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုသူတို့ရဲ့လုပ်ရက်အပေါ်ဘယ်လိုမှလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြောဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ Patrick Murphy ရဲ့ခရီးစဉ်အတွင်းမှာရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေလူမှုအခြေပြုအဖွဲ့တွေရိုဟင်ဂျာအတိုင်းဝိုင်းအပါအဝင်မတူညီတဲ့အတိုင်းဝိုင်းကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမယ်လို့ပြောပါတယ်အခုခီးစဉ်မှာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့တွားမှာမဟုတ်ပါဘူးရခိုင်ပြည်နယ်ထဲမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထပ်ပေးနိုင်ခွင့်ရဖို့သတင်းထောက်တွေလွတ်လွတ်လပ်လပ်သတင်းရယူခွင့်ပေးဖို့မစ္စတာမာဖီကအစိုးရကိုတိုက်တွန်းမယ်ဆိုတာကိုလည်းနိုင်ငံခြားရေးဌာနပြောခွင့်ရသူ Heather Newell ကကြားသာရင်းနှီးလုံးကပြောကြားခဲ့ပါတယ်ရိုဟင်ဂျာတွေရဲ့အခြေအနေအပေါ်စိုးရိမ်ကြောင်းပြောမယ်လို့လည်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ဒုက္ခသည်တွေအတွက်အမေရိကန်ကဘင်္ဂလားဒေ့ရှ်အတွက်ကိုထောက်ပံ့ငွေ $63 သန်းပေးခဲ့တယ်လို့လည်း Heather Newell ကပြောပါရရှင
်။မြန်မာနိုင်ငံဘက်ကရဟတ်ယာဉ်တွေနဲ့အဝေးထိန်ဒရုန်းတွေဘင်္ဂလားဒေ့ရှ်နိုင်ငံလေပိုင်းနဲ့ထက်ကျူးကျော်ဝင်ရောက်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြစ်တင်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့သူတို့ခေါ်အားဖြင့်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာခဲ့အပြီးနှစ်နိုင်ငံတင်းမာမှုတွေမြန်မာလာချိန်မှာအခုလိုဖြစ်လာခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မှုကိုဓာကာမြို့တော်မှာဆင့်ခေါ်ပြီးအခုလိုဘင်္ဂလားဒေ့ရှ်လေပိုင်းနဲ့ထဲချိုးဖောက်ဝင်ရောက်မှုကြောင့်မလူလားအပ်တဲ့နောက်ဆက်တွဲတွေဖြစ်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပြဿနာကြီးမားလာခဲ့ပြီးအခုလိုမြန်မာတပ်မှုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆင့်ခေါ်သတိပေးခဲ့တာကအခုဆို3ချိန်ရှိသွားပြီဖြစ်ပါတယ်။အခုလိုအချိန်မှာကမ္ဘာကုလသမဂ္ဂပြောခွင့်ရစတက်ဖန်ဒူဂျာရစ်ကမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရွေတက်ဟာ39,000ကျော်အထိတိုးလာနေပြီလို့မနေ့ကပဲထုတ်ပြောထားပါတယ်ခင
်ဗျဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စစ်ဘဇားမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေအကြောင်းသတင်းဓာတ်ပုံရယူခဲ့တဲ့ဓာတ်ပုံသတင်းတောင်နှစ်ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားပါတယ်German Geo Magazine အတွက်ဓာတ်ပုံရယူပေးဖို့တာဝန်ပေးခဲ့တဲ့အလွတ်ဓာတ်ပုံသတင်းတောက်တွေဖြစ်တဲ့ကိုမင်းစရာဦးနဲ့ခွန်လတ်တို့နှစ်ယောက်ကိုစက်တင်ဘာ9ရက်တုန်းကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်တယ်လို့ Geo Magazine ရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ကိုမင်းစရာဦးကတော့ Britain အခြေစိုက် Panos Pictures ဓာတ်ပုံလုပ်ငန်းကုမ္ပဏီရဲ့အလွတ်သတင်းတောက်လည်းဖြစ်ပါတယ်။ကိုမင်းစရာဦးနဲ့ခွန်လတ်တို့ဟာဒီဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုသတင်းတောက်ဗီဇာမဟုတ်ဘဲ ကမ္ဘာလျှပ်ခီးသွွားပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးတော့တည်င်းထပ်ပုံရယူခဲ့တယ်။အတူရောင်တဲ့အချက်အလက်မှားတွေဖော်ပြတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဖမ်းဆီးတရားစွဲဆိုထားတယ်လို့ AFP သတင်းတစ်ခုမှဖော်ပြပါရတယ်။ဒါပြင်သူတို့နှစ်ယောက်တရှိုလုပ်တယ်ဆိုပြီးတော့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားပါရတယ်။ဒီဆွဆွဲချက်ဟာအထိပယ်မဲ့လွန်းတယ်လို့ Panos Pictures ရဲ့ညွန်ကြားမှုဖြစ်သူက VOA မြန်မာပိုင်းကိုပြောပါရတယ်။ဓာတ်ပုံသတင်းတော့ကိုမင်းစရာဦးနဲ့ခွန်လက်တို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအာမခံမပေးဘဲဆက်လက်ထိန်းသိမ်းထားပါရတယ်။မြန်မာနိုင်ငံကဓာတ်ပုံသတင်းတော့နှစ်ယောက်ကိုဘာကြောင့်ဖမ်းဆီးထားသလဲဆိုတာမြန်မာအစိုးရကလည်းဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားပါရတယ်
။နောက်38နှစ်ကြာရင်အမေရိကန်နိုင်ငံမှာအာရှຫນွယ်ဘွားတွေဟာအများဆုံးနိုင်ငံခြားຫນွယ်ဘွားဖြစ်တော်မယ်လို့စစ်တမ်းသစ်တစ်ခုမှဖော်ပြလိုက်ပါရတယ်။အမေရိကန်နိုင်ငံမှာလူရည်တိုးပွားမှုအများဆုံးဖြစ်နေတဲ့အာရှຫນွယ်ဘွားအမေရိကန်နိုင်ငံသားတွေကိုစစ်တမ်းသစ်တစ်ခုကောက်ယူခဲ့ရမှာအခုလိုထူးထူးခြားခြားတွေ့ရှိလိုက်တာပါစစ်တမ်းကောက်ယူခဲ့တဲ့ပြည်သူ့တည်ထောင်အဖွဲ့ကဒီအာရှຫນွယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့လူရည်တိုးမှုဟာတက္ကသိုလ်2000နဲ့2015ခုနှစ်15နှစ်အတွင်းမှာသန်း20ကျော်အထိရှိခဲ့တယ်ဒါက82ရာခိုင်နှုန်းတိုးပွားလာတာဖြစ်တယ်လို့ဆိုပါတယ်အမေရိကန်မှာဒုတိယလူရည်တိုးပွားမှုအများဆုံးဖြစ်တဲ့လက်တင်အမေရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့လူရည်တိုးမှုနှုန်းကတော့ဒီတူညီတဲ့15နှစ်ကာလထဲမှာ60ရာခိုင်နှုန်းပဲရှိတယ်လို့ဒီစတန်းကဆိုပါတယ်။ဒီထက်ကမှအခြားလူရည်တိုးပွားနှုန်းများတဲ့လူမျိုးနွယ်အုပ်စုတွေကတော့ဘူတန်၊နီပေါ်နဲ့မြန်မာတို့ဖြစ်ကြပြီးလူရည်တိုးမှုအနည်းဆုံးကတော့လာအိုစ်နဲ့ဂျပန်နယ်ပွားတွေဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့ဆာမျက်နှာမှာအခုပဲတိုက်ရိုက်နားဆင်နိုင်ပါတယ်ဒီမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုပေါ်မှာတရုတ်ပြည်သူတွေရဲ့အမြင်မတင်ပြခင်မှာအခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားပါမယ်American ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy အနေနဲ့မြန်မာနိုင်ငံကိုရှေ့တစ်ပတ်ထဲရောက်ရှိပြီးရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပကားတွေအတွက်ဆွေးနွေးဖို့ရှိနေပါတယ်။ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Murphy အနေနဲ့မြန်မာခေါင်းဆောင်တွေနဲ့တွေ့ပြီးရခိုင်ပြည်နယ်ကိုသွားဖို့ရှိတဲ့ဒီခီးစဉ်မှာဘာတွေဆွေးနွေးဖို့ရှိပြီးဒီခီးစဉ်မှာဘယ်လိုအရေးပါမှုတွေရှိနေပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Murphy အနေနဲ့ဗိုလ်ဒူနေမှာအမေရိကန်ဆိုင်ရာမြန်မာသံမကြီးဦးအောင်လင်းနဲ့တွေ့ပြီးဒီရခိုင်ကျန်းဖက်ပဋိပက္ခတွေအတွက်စိုးရိမ်မှုတွေကိုထုတ်ပြောအပြီးမှာပဲဒီခီးစဉ်ကိုစတာမှာဖြစ်ပါတယ်။သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနူဝက်က
Deputy Assistant Secretary Murphy will be heading to Burma
။ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Murphy အနေနဲ့အရှေ့တစ်ပတ်မြန်မာနိုင်ငံခီးစဉ်အတွက်ဒီစနေတနင်္ဂနွေမှာစထွက်ဖို့ရှိပါတယ်။ရှေ့တစ်ပတ်မှာတော့မြန်မာအစိုးရအရာရှိတွေနဲ့သူတွေ့ဖို့ရှိပါတယ်ရှင့်။
တကယ်တော့ဒီခီးစဉ်ထဲမှာမြန်မာအရာရှိတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းနဲ့ပြည်ပအဖွဲ့အစည်းတွေကအသံတွေကိုလည်းနားထောင်မှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဒါအပြင်ဒုလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့ရခိုင်အကြမ်းဖက်မှုပဋိပက္ခအတွက်စိုးရိမ်မှုတွေပါဝင်လူသားချင်းစာနာမှုအကူအညီပေးရတဲ့သတင်းထောက်တွေသွားခွင့်ရှိရေးကိုလည်းထုတ်ပြောသွားဖို့ရှိတယ်လို့ပြောခွင့်ရနူဝက်ကဆက်ပြောပါတယ
်။ Among the things that he will be pressing for will be additional humanitarian.
အဓိကထားဆွေးနွေးမယ့်အထက်မှာတော့နောက်ထပ်လူသားချင်းဆိုင်ရာအကူအညီတွေအတွက်သွားလာခွင့်ပို့ပေးဖို့သတင်းထောက်တွေကိုသွားခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေဖြစ်နေရတဲ့အနေအထားပေါ်မှာစိုးရိမ်မှုတွေကိုထုတ်ပြောပြဖို့တွေပါပါတယ
်။အခုလိုအချိန်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအရာရှိတွေတချို့ကရခိုင်မှာဖြစ်နေတဲ့အစိုးရစစ်ဆင်ရေးတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေတယ်လို့ပြောဆိုလာချိန်မှာအမေရိကန်အစိုးရကတော့အခုလိုအတိအကျမပြောနိုင်သေးပဲစမ်းစစ်အကဲဖြတ်မှုတွေဆက်လုပ်နေတယ်လို့ပြောခွင့်ရနူဝက်ကဆိုပါတယ
် We are assessing the situation on the ground there is still I mean despite
Tomorrow အနေနဲ့မြေပြင်မှာတကယ့်အခြေအနေတွေကိုစမ်းစစ်အကဲဖြတ်နေပါတယ်ထိုင်းလန်တုံးလို့ဆရာပုံတွေဒီမှာအများကြီးတွေ့နေရတာသတင်းတွေဖြစ်နေတာအထူးအစိမ်းမကောင်းစရာဖြစ်ရတဲ့အသေးစိတ်ဖြစ်စဉ်တွေဖတ်နေရတာတွေရှိနေပေမဲ့အစိုးရတစ်ခုအနေနဲ့ကတော့ဒီအချက်လက်တွေမှန်မှန်မှန်ဆိုတာတိကျအတည်ပြုပေးနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်တွေကပြည့်ပြည့်စုံစုံမရသေးဘူးဖြစ်နေရပါ
တကယ်တော့အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်ထောင်စုအပေါ်စိုးရိမ်မှုတွေထုတ်ပြောနေချိန်မှာပဲအထောက်အကူပြုနိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုကူညီပေးနေပြီးရိုဟင်ဂျာခေါ်ဘင်္ဂါလီဒုက္ခသည်တွေကိုလက်ခံပေးကြတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်း ပြောခွင့်ရနူဝက်ကဆက်ပြောပါတယ
်။ We have been pretty clear in thanking
Bangladesh အစိုးရအနေနဲ့ဒီအရေးအတွက်အရမ်းများတဲ့ရိုဟင်ဂျာတွေကိုနိုင်ငံထဲဝင်ခွင့်ပေးပြီးတော့အနည်းဆုံးတော့လုံခြုံတဲ့နေရာပေးစောင့်ရှောက်ပေးထားတာကိုကျမတို့ကကျေးဇူးအထူးတင်မိတယ်ဆိုတာရှင်းရှင်းလေးပဲပြောချင်ပါတယ်။ American အစိုးရအနေနဲ့လည်း American Dollar 63သန်းနဲ့တခြားငွေကြေးထောက်ပံ့မှုတွေကိုပြည်ရင်းမှာရောပြည်ပမှာပါထွက်ပြေးရွှေ့ပြောင်းနေရတဲ့သူတွေအတွက်ပို့ပေးထားပြီးဖြစ်ပါတယ
်။အဲ့ဒီတော့ဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီးယားခီးစင်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးဘလို့ရှိနိုင်ပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာ American သံမဟောင်း Derek Mitchell က
I think the most important outcome is simply the fact of the trip to show
ဒီခီးစင်ကအဓိကရှုရှင်းလေးအချက်ပြလိုက်တာကတော့ဒီဖြစ်နေတာတွေက Washington မှာရှိတဲ့မူဝါဒချမှတ်သူတွေနဲ့ American လွှတ်တော်ဘက်ကပါအဓိကစောင့်ကြည့်နေပြီးနောက်ဒီ American အစိုးရတိုင်းဝမ်းနဲ့မီဒီယာလောကမှာပါဘလောက်အရေးကြီးအလေးနဲ့ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါဒါကြောင့်တကယ်ဖြစ်နေတာတွေကိုမျက်မြင်သွားကြည့်ချင်တာပ
ါဒါပေမဲ့ Mr. Mitchell ကဒီခီးစင်မှာဝေဖန်ထောက်ပြတာသက်သက်မဟုတ်ပဲအကူအညီပေးနိုင်တာတွေကိုလည်းရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဆက်ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာ American သံမဟုအောင် Priscilla Club ကလည်းဒီကိစ္စတွေကိုပြင်းပြအောင်ပြောဆိုနိုင်ဖို့က Mr. Mafia အသင့်တော်ဆုံးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ I think that he's probably the best
ကျွန်မထင်ပါတယ်အခုလိုအခြေအနေမှာမြန်မာနိုင်ငံကိုလှုပ်ဖို့သူကအသင့်တော်ဆုံးသူဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံအတွေ့အကြုံနဲ့ပတ်သက်လို့အများဆုံးရှိနေသူဖြစ်နေလို့ပ
ါတကယ်တော့ဒီခီးစင်ထဲမှာဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီအနေနဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားဖို့ရှိနေပြီးရခိုင်ပြည်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာအထိရောက်ဖို့ကတော့တောင်းဆိုထားခြင်းမရှိဘူးလို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါဒီရခိုင်ရေးနဲ့တစ်ဆက်တစ်ဆက်တည်းမှာပဲဓာတ်ပုံသတင်းတော့ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့အပေါ်တရှိုးလုံမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာဟာအတိတ်ပဲမယ်လွန်းတယ်လို့ကိုမင်းစရာဦးအလွတ်သတင်းတော့ဒီအလွတ်တန်းဓာတ်ပုံသတင်းတော့ဖြစ်လောက်ကန်နေတဲ့ဗီတင်ချေဆိုင်ပန်နော့စ်ပစ်ချာဓာတ်ပုံလုပ်ငန်းကုမ္ပဏီဒါရိုက်တာကပြောပါတယ်သူတို့အခြေအနေတွေပေါ်စိုးရိမ်မိကြောင်းနဲ့ပြန်လွတ်လာမယ်လို့မျှော်လင့်မိကြောင်းလည်းပြောပါရယ်အပြည့်စုံကိုတော့ကုကြော်သိန်းကပြောပြမှာပ
ါကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့အခြေစိုက် GO မဂ္ဂဇင်းအတွက်တပ်ပုံသတင်းသွားယူရင်းစက်တင်ဘာလ9ရက်နေ့ကကောက်ဆက်စ်ဘဇားမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းလိုက်တာပါသူတို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရင်တော့ဗီဇာနဲ့မဟုတ်ဘဲကမ္ဘာလက်ခီးတဲ့ဗီဇာနဲ့ဝင်လာပြီးတော့တပ်ပုံသတင်းရယူတာတွေလုပ်တာကြောင့်အယောင်ဆောင်မှုနဲ့အချက်အလက်အမှားဖော်ပြမှုအပြင်တရှိုးလုံမှုနဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာပါလက်ရှိအချိန်ထိကိုမင်းစရာဦးအလွတ်တန်းဓာတ်ပုံသတင်းတောက်လုပ်နေတဲ့ပြည်တင်ခြေဆိုင်ဓာတ်ပုံလုပ်ငန်းကုမ္ပဏီ Pandus Pictures ရဲ့ Director Adrian Evans ကတော့တရှိုးဆိုတဲ့ဆွဆွဲချက်ကိုလုံးဝလက်မခံပါဘူ
း Well the espionage is absurd to be honest you know he's a professional
fighter ရှိုးလို့တည်းဆိုတာကတော့အယူအသားဆုံးပြောရရင်အတိတ်ပဲမေလုံးပါတယ်ဗျာသူဟာဓာတ်ပုံသတင်းတော့အလုံးနဲ့အသက်မွေးသူဖြစ်ပြီး Geo Magazine ကပေးတဲ့အလုပ်ကိစ္စနဲ့တွားတာပါသူဟာတရှိုးတယောက်ဖြစ်တယ်ဆိုတာဘာအထောက်ထားမှမရှိပါဘူးဘင်္ဂလားဒေ့ရှ်အာဏာပိုင်နေလဲဒါကိုသိရဆိုတာကျွန်တော်သိကြပါတယ်ကျွန်တော်တို့နဲ့ Geo Magazine ပေါင်းပြီးသူဟာတကယ်အစ်စ်အမှန်ဓာတ်ပုံသတင်းတော့ဖြစ်တယ်ဆိုတဲ့အထောက်အထားတွေအများကြီးပို့ထားပါတယ်
ကိုမင်းစရာဦးဟာ Panos Pictures နဲ့တွဲပြီးအလုပ်လုပ်နေတာလဲတနှစ်ခွဲလောက်ရှိပြီဖြစ်ပြီးသူဟာတကယ်ကိုထူးချွန်တဲ့ဓာတ်ပုံသတင်းတောက်တူဖြစ်တယ်လို့သူနဲ့လူကိုယ်တိုင်ဆုံတွေ့ဘူးအတူတွဲလို့ဖူးတဲ့ Adrian Evans ကပြောပါတယ်ကိုမင်းစရာဦးရဲ့ဓာတ်ပုံတွေဟာထိတ်တန်းဓာတ်ပုံသတင်းတောက်တွေရဲ့ဓာတ်ပုံတွေနဲ့တန်းတူရှင်လို့ရတယ်လို့လည်းဆိုပါတယ် Adrian Evans ကတော့ကိုမင်းစရာဦးရဲ့အခြေအနေကိုစိုးရိမ်နေပြီးပြန်လွတ်လာမယ်လို့လည်းမျှော်လင့်နေပါတယ်
I would sincerely hope so. You know, I was expecting him to be most likely to be deported, but
ကျွန်တော်အစ်စ်မှန်မယ်အဲ့ဒီလိုမျှော်လင့်ပါတယ်သူကိုနိုင်ငံရင်းပြန်ပို့ဖို့များတယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါဒါပေမဲ့ဖြစ်မလာပါဘူးအဲ့ဒါကြောင့်လေသူ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိုးရိမ်ပါတယ်သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာအကျက်တဲကိုသတင်းသွားယူတဲ့မြန်မာနိုင်ငံသားဖြစ်တာကြောင့်ကျွန်တော်စိုးရိမ်တာပါဒီပြဿနာရဲ့နိုင်ငံရေးအရာရှုပ်ထွေးမှုကြောင့်လည်းစိုးရိမ်တာဖြစ်ပါတယ်
အခုကိုမင်းစရာဦးတို့နှစ်ဦးကိုအလုပ်ပေးလိုက်တဲ့ GO Magazine ဟာဂျာမနီမှာသာမကဥရောပနိုင်ငံတွေမှာပါထင်ရှားတဲ့ Magazine တစ်စောင်ဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေထိုင်ပြီးမြမအရေးသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာနယ်ဇင်းဆရာတူဖြစ်သူစိုင်းဝွန်ဆိုင်ကပြောပါတယ်
။သူကအမေကဝါသာကြည့်တယ်လို့ပြောလို့ရမယ်ဗျာ။ဘာလို့လဲဆိုတော့ဒီပြင်သစ်နဲ့ဒီဂျာမနီနိုင်ငံပေါင်းသူရဲ့ထုတ်ဝေမှုကတလောက်ဒီကောင်က9သိန်းလောက်တော့ရှိတယ်။ ဆိုလားစီမင်းကြီးမှာငါးတိတ်ဆိုတော့နေတဲ့ဥစ္စာမဟုတ်ဘူးလေအဆောင်ရင်ငါးတိတ်တော့ထပ်တော့အဲ့ဒါအပြင်သူကအဲ့ဒီ illustration ပေါ့နော်ဒီမာဖီးယားတို့သူတိုးပြီးအကြောင်းလို့ပါတော့အဲ့လိုမျိုးတတ်တတ်သူစောက်လို့သူကထုတ်တယ်အဲ့လိုစောက်တယ်ဆိုတော့သူရဲ့ဥစ္စာတက်ကမသူကကျွန်တော်ဒီမှာ speaker ဆိုတာရှိရဗျာဟို time တို့ news video နဲ့သူကတူတော့ပါနော်အဲ့ဒါကလည်းအင်မတန်ကြီးတဲ့ magazine type ပဲဆိုတော့သူကအဲ့ဒီဥစ္စာနဲ့သူကအပြိုင်လောက်သူကလာတာဆိုတော့သူရဲ့ဩဇာတက္ကမသွားတော်ကြည့်တယ
်။စောင်းဝန်ဆန်းပြောတော့ကိုဂျာမနီမှနေထိုင်သူနောက်တူဖြစ်တဲ့ဘာလင်တက္ကသူကအငိမ့်စားကတိကဥက္ကမောင်စောကလည်းသဘောတူပါတယ်
။ကျွန်တော်သိရတော့ကတော့သူကတော်တော်လေးတော့နာမည်ကြီးတဲ့မဂ္ဂဇင်းမှာတော့ပါပါတယ်။သူကဟိုဒီခင်ဗျားတို့အမေရိကန်မှာရှိတဲ့ National Geographic တို့ဟာမျိုးနဲ့ခတ်ဆင်စင်မဲ့။နောက်ပြီးတော့သူ့မှာဟို GOTV တောင်တက်တာရှိသေးတယ်။အဲ့ဒါကလည်းဟို National Geographic Channel တို့ဟာမျိုးပဲ။ကျွန်တော်နေထင်ရှားပါတယ်။
ကြတာပရင်းကြီးကသူတို့တအမကန်လျှောက်ထားတာကိုတရားရုံးကပယ်ချလိုက်တယ်လို့သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိနေဂျူထော်မွိုင်းဘာရူဝါက AFP သတင်းဌာနကိုပြောပါတယ်သူတို့နဲ့တူအဖမ်းခံရတဲ့စုရဘင်္ဂလားဒေ့ရှ်တပ်ပုံဆရာတဦးကတော့နောက်ပိုင်းမှာပြန်လွတ်ပေးခဲ့ပါတယ်ကိုမင်းဆရာဦးနဲ့ကိုခွန်လက်တို့နှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားတယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးကသူ့ရဲ့ Facebook မှာရေးထားပါတယ်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်သူမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမြန်မာသတင်းတောက်တွေသတင်းသွားယူတာမျိုးအရင်ကသတင်းမထွက်ခဲ့ဘူးသလိုဘင်္ဂလားဒေ့ရှ်မှာမြန်မာသတင်းတောက်တွေအဖမ်းခံရတယ်ဆိုတဲ့သတင်းမျိုးလည်းအရင်ကမရှိခဲ့ဘူးပါဘူးခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနှစ်ကုလသမဂ္ဂအထွေထွေမီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထွေထွေမီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မယ့်အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ထိုင်းနိုင်ငံကမြန်မာတွေငွေအပုံလိုက်ရတဲ့သတင်းကိုနားဆင်ရပါမယ်ထိုင်းနိုင်ငံလုတ်ဘူရီခရိုင်ကကြံမွေးချံမှာလုံနေကြတဲ့မြန်မာလူသမား14ဦးကိုအလုရှင်ကတနေ့ကိုနိုင်ရီ20နီးပါးခိုင်းပြီးတော့လုတ်အားကအပြည့်ဝမပေးတဲ့အတွက်တရားစွဲဆိုရာကနေနှင်းနာကြီးအဖြစ်ဘတ်ငွေ 1.8 တန်းပေးလျော်ဖို့စရာဘူရီခရိုင်အလို့သမားတရားရုံးကနေစက်တင်ဘာ14ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံကကြက်မွေးမြူရေးခြံတစ်ချမ်းမှာလှုပ်လှုပ်နေတဲ့အလို့သမား14ဦးဟာတဝူးချင်းစီကိုကြက်ခြံတစ်ခုချင်းစီမှာကြည့်ရှုစောင့်ကြရတာဖြစ်ပြီးကြက်အကောင်ကြီးတောင်းနဲ့ချီပြီးကြည့်ရှုရတာတန့်ရှင်းရေးလုပ်ရတာအစာကျွေးမှုရတာတွေကိုနေ့စဉ်အလို့လှုပ်ချင်နိုင်20လောက်ထိလုပ်နေရတာဖြစ်ပါတယ်သူတို့တွေဟာတနေ့လှုပ်အားကအပြည့်အဝမရရှိတဲ့အတွက်ရှေ့ပြောင်းလို့သမအခွင့်အရေးကိုရဲ့အဖွဲ့ကိုတိုင်ကြားခဲ့ပြီးအလုရှင်ကိုတရားစွဲဆိုခဲ့တာကြောင့်တနှစ်ကျော်ကြာမှအမှုကိုအနိုင်ရခဲ့တာဖြစ်ပါတယ်။သူတို့ကိုဆရာဘူရီခရိုင်အလုသမတရားရုံးကနေနင့်နာကြီးဖြစ်ဘတ်ငွေ 1.8 တန်းပေးဖို့အတွက်ဆုံးဖြတ်ပေးခဲ့ကြောင်းရှေ့ပြောင်းလို့သမအခွင့်အရေးကိုရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။စက်တင်ဘာ14ရက်နေ့ရက်သွင်းနေပေါ့နော်။ကျွန်တော်တို့ထိုင်းနိုင်ငံဆရာဘူရီခရိုင်တရားရုံးမှာဒီလိုသမားတွေလောက်အားအပြူဝမရရှိတဲ့ကြောင့်ထိုင်းဥပဒေရနောက်ကြောင့်ကနှစ်နှစ်စာတိတ္တသမား9တန်းကိုပေးချေဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျအလုံးဝင်ကနည်းနည်း9နာရီည9နာရီနောက်ကည9နာရီမနဲ့9နာရီဆိုတော့တရက်ကိုနည်းနည်း20နာရီ20လောက်လောက်ခဲ့ရတယ်ပေါ့နော်အဲ့ဒီမှာထိုင်းနိုင်ငံရဲ့ဥပဒေက7နာရီလောက်လောက်ရင်300ပေါ့နော်300ဆိုတော့သူတို့ရတာ230ပဲရတယ်အဲအဲ့ဒါကိုကျွန်တော်တို့ကထိုင်းဥပဒေရပြန်တောင်းပေးလိုက်တာဖြစ်ပါတယ်ခင်ဗျ
အလုသမား14ဦးအနေနဲ့အခုလိုမျိုးနင့်နာကြီးပြန်ရဖို့ရှိနေတယ်လို့အလုရှင်ဘက်ကလည်းသူ့ရဲ့ခွင့်ပြုချက်မရှိဘဲလုပ်ငန်းခွင်အတွင်းကမှတ်တမ်းတွေကိုအပြင်ကိုခိုးထုတ်မှုနဲ့ထပ်မံတရားစွဲဆိုထားတယ်လို့လည်းဆိုပါတယ်။အဲ့ဒီအတွက်ဒီအမှုကိုထိုင်းရှိနေများကောင်စီနဲ့တိုင်ပင်ပြီးအမှုရင်ဆိုင်နေရဆဲဖြစ်တယ်လို့လည်းဆိုပါတယ်
။ ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့အခါမှာအလုပ်သမားကအလုပ်ဝင်တယ်ဆိုအလုပ်ဝင်ခြင်းထွက်ချင်းဆိုတဲ့ဟိုမှတ်တမ်းကပ်ပြရရှိတယ်အဲအမှန်အရာကြီးပြန်စစ်ဆေးခြင်းအားဖြင့်ဒီလိုသားတရားကိုနိုင်ဘယ်တော့လှုပ်လှုပ်ကြတယ်အဲတလမ်းမှာရပောင်းဘယ်တော့လှုပ်တယ်ဆိုတဲ့တက်တည်တွေကသူတို့ရှိမှရှိတယ်အဲ့တော့ကျွန်တော်တို့ကသူတို့နိုင်နေတဲ့လှုပ်လှုပ်ပါတယ်လှုပ်နေရပါတယ်လို့အဲ့တော့ဒီမှာဒီတယ်လီဖုန်းနဲ့ကျွန်တော်တို့တန်ကြတဲ့ခါမှာကျွန်တော်တို့ကတက်တည်မရှိဘူးနဲ့အလို့ရှင်ကိုအရန်တောက်တရားဆိုလို့မရဘူးဒါကြောင့်အဲ့တက်တည်ကြီးပြပါလို့ပြောတဲ့ခါမှာအလို့တမားကြီးကသူတို့မှတက်တည်ရှိရပြီမှပြတာအဲ့ဒီပြတဲ့စာရေးစာရန်အထောက်ထားတွေဟိုအလို့ရှင်မတည်ပဲဆေးုံရနဲ့အပြင်ခိုးထုတ်ပါတယ်ဆိုတဲ့ပုံကမြက်ကလေးကိုတပက်လေးနဲ့သူပြန်ပြီးဟိုနန်ကျင်းတရားပြန်ဆွဲတာခင်ဗျပြောမှသူခိုးမှုပေါ့စာရေးစာရန်ခိုးမှု
ဖိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါအလို့လောက်ကန်နေတဲ့မြန်မာရွှေပြောင်းလို့တမသုံးသန်းထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပြီးဥပဒေပါတနေ့လောအားကအပြည့်ဝပေးတဲ့စက်ရုံအလုပ်ရုံကနည်းပါပါတယ်တရားဝင်လက်မှတ်တွေကင်ဆောင်ထားတဲ့သူတွေကတော့လောအားကမပေးတာတွေကရှိနေတာပါနေမျိုးတွေမှာလုပ်နေရတဲ့အလုပ်သမားတွေအနေနဲ့ဥပဒေပါလောအားကတွေမရတဲ့အပြင်တနေ့အလုပ်ချိန်ထက်ပိုပြီးခိုင်းစေတာတွေကိုလုပ်ရပါတယ်ဒီအတွက်အလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေရဲ့အကူအညီနဲ့အမှုရင်ဆိုင်ပြီးမှသာလောအားကနေနာကြီးရရှိအောင်ဆောင်ရွက်နိုင်ကြတာဖြစ်ပါတယ်အခုဆိုရင်ချက်ချံကမြန်မာလူသမား14ဦးကတော့ညနာကြီးကိုတလအတွင်းရရှိမှာဖြစ်တယ်လို့လည်းသိရှိရပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြခင်ဒုတိယနိုင်ဝက်အတွင်းမှာအမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပါမယ်။မြောက်ကိုရီးယားနိုင်ငံပေါ်ကုလသမဂ္ဂကအခုနောက်ဆုံးချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုကိုပိုပြီးခိုင်မာအားကောင်းလာအောင်ဘယ်လိုလုပ်ရမလဲဆိုတာအမေရိကန်အစိုးရအတိုင်းဝန်ကြားဆွေးနွေးနေကြမှာပဲအိန္ဒိယကွန်မြူနစ်နိုင်ငံလည်းဖြစ်ရေရှည်မဟာမိတ်လည်းဖြစ်တဲ့တရုတ်နိုင်ငံကတော့တီးခန့်နိုင်စွမ်းနဲ့နေပါလာနေပါတယ် VOA သတင်းတော့ဘေးအိုက်ဘီဂျင်းမြို့တော်ကနေပေးပို့လာတဲ့သတင်းလွှာကိုတင်ပြမှာပါတရုတ်နိုင်ငံဘီဂျင်းမြို့တော်ကမြောက်ကိုရီးယားတန်ယုံနာတဝိုက်မှာကိုရီးယားဆိုင်နေနဲ့ပြည့်နေတယ်လို့ဆောင်းလက်စအဆောက်အအုံကြီးတစ်ခုကိုလည်းတွေ့နိုင်ပါတယ်တရုတ်အစိုးရဟာမြောက်ကိုရီးယားကိုအကြီးအမားဆုံးနဲ့ရေရှည်ထောက်ခံမှုပေးလာပေမဲ့မြောက်ကိုရီးယားလုပ်ရက်တွေကတရုတ်နဲ့ဆက်ဆံရေးကိုပါချင်းချောက်လာနေပြီးတရုတ်ပြည်သူတွေကြားစိုးရိမ်စိတ်ဒိုးလာနေပါတယ်။နိုင်ငံခြားနဲ့ကုံသွဲနေသူမစ်ဆွန်ပြောတာက
我觉得很危险呀，在我们国家旁边这么近一个邻居，然后
ဒါကအန္တရာယ်ရှိပါတယ်။ဒါရီအားလုံးဘေးကျဉ်ကပ်နိုင်ငံမှာဖြစ်နေတာပါ။မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအချိန်အတော်ကြာကတည်းကသုတေသနလုပ်စမ်းသပ်ခဲ့ပါတယ်။နိုင်ငံတကာကလည်းဒါကိုတစ်ချိန်လုံးကန့်ကွက်ခဲ့ပေမဲ့အခုထိတော့သူနီးသူဟန်နဲ့ဆက်လုပ်နေတော့မှာပဲ
။တရုတ်ကကိုကြိုးမငဲ့ပဲမြောက်ကိုရီးယားကိုကူညီခဲ့ပေမဲ့လည်းမြောက်ကိုရီးယားကတော့တရုတ်ကိုပြန်ပြီးငဲ့ကွက်ပုံမရဘူးလို့မစ်ဆွန်ကပြောပါတယ်။တရုတ်ရဲ့မြောက်ကိုရီးယားအပေါ်အခြေခံရည်တည်ချက်ကတော့စစ်မဖြစ်ရေးနျူကလ িয়ার လက်နက်မထုတ်လို့ရေးမတီးမငိမ့်မဖြစ်ရေးတွေလို့ဆိုပေမဲ့မြောက်ကိုရီးယားကတော့ဒုံးကျည်စမ်းသပ်မှုတွေဆက်လုပ်ခဲ့တာပါဒါကြောင့်လဲတရုတ်အစိုးရဟာနိုင်ငံတကာအတိုင်းအဝန်းနဲ့အတူရပ်တည်ပြီးလှုပ်ဆောင်လာတယ်လို့သုံးသပ်သူတွေကဆိုပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်ပါမလားဆိုတာကိုတန်တရားရှိနေသေးပဲဆိုပေမဲ့ခက်ခဲတဲ့နိုင်ငံတကာချင်းကပ်မှုအတွေ့တရုတ်နိုင်ငံတွင်မှထောက်ခံမှုတိုးလာနေပါတယ်ပိတ်ဆို့အရေးယူမှုပေါ်အငြိမ်းစားတရုတ်အင်ဂျင်နီယာမစ္စတာယန်ရဲ့အမှတ်ချက်ကတော့
在不影响朝鲜人民生活的情况下
မြောက်ကိုရီးယားပြည်သူတွေကိုအများကြီးမထိခိုက်ဘူးဆိုရင်တိုက်ခတ်ပိတ်ဆို့မှုကိုကျွန်တော်ထောက်ခံပါတယ်ပိတ်ဆို့မှုကခေါင်းဆောင်ပိုင်းကိုပဲပြစ်မှတ်ထားတယ်ပါတယ
်တရုတ်အစိုးရအခမ်းအနားနဲ့ပတ်သက်ပြီးဆီယောင်ဝန်မာကြီးတူဦးဖြစ်တဲ့ Miss Wang ကအခုလိုမြင်ပါတယ
်如果这个大家都能静下来谈就是最好的我觉得
အကောင်းဆုံးနည်းလမ်းကတော့စပွဲဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြဖို့ပါပဲတရုတ်အနေနဲ့ဂျာဝင်ဆေးဆက်ရေးနေရာကနေပါဝင်သက်ပါတယ
်မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေကို10နှစ်နီးပါးကြာလှုပ်လာခဲ့တာပါမြောက်ကိုရီးယားကိုလောင်စာဆီတင်ပို့မှုအားလုံးရပ်ဆိုင်းထားရေးကိုအမေရိကန်ကလိုလားနေပြီးလောလောဆယ်30ရာခိုင်နှုန်းရှော့ချလိုက်တာတော့အတော်ကိုထိရောက်နေပြီမို့မြောက်ကိုရီးယားကဆွေးနွေးပွဲစကားဝိုင်းကိုပြန်လာခြင်းအောင်စဉ်းစားဖို့တွန်းအားပေးတဲ့ကြောင်းတရုတ်ကျွမ်းကျင်သူတချို့ကဆိုကြောင်းပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 32 kHz 633ည line no meter 40 kHz 0433ည line no meter 50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးခန္ဓာတင်ဆက်တဲ့ခါမှာတော့
No no don't say to me thatကြောက်စရာရှိတာလေကြောက်စိတ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့လှုပ်စရာရှိတာ
ကွယ်လွန်သူစာရေးဆရာမကြီးဒေါခင်မျိုးချက်နဲ့ပတ်သက်တဲ့အမျိုးသမီးကဏ္ဍမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအရီးရအဘွန်ရဲ့သတင်းဆောင်မတွေကိုမူရင်းအဘွန်ပြက်ဦးကျော်ဇန်သာကစူးစီးတင်ဆက်ထားပါတယ
် Why Aung San Suu Kyi isn't protecting the Rohingya in Burmaရောင်ဆန်းစုကြည်ဟာမြန်မာနိုင်ငံကရိုဟင်ဂျာတွေကိုဘာကြောင့်အကာအကွယ်မပေးသလဲဆိုတဲ့ကောင်းနဲ့ The Washington Post မှာ Joshua Cutlensick ဒီသားထားဆောင်းပါးကိုမူရင်းအားပေါ်မပြတ်တင်ပြလိုပါတယ်စစ်တပ်ရဲ့ရက်စက်တဲ့နှိကွမှုကိုနှစ်ချီလာများခံခဲ့ဘူးတဲ့ NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာရခိုင်မြောက်ပိုင်းမှာသူတို့အခေါ်ရိုဟင်ဂျာတွေကိုစစ်တပ်ကရဲရဲစဲစဲနှိကွနေတဲ့ကိစ္စပေါ်တဲတဲ့ကြီးဖို့ငင်းဆန်နေပါတယ်အဲ့ဒီဒေသကိုသွားရောက်ကြည့်ရှုခြင်းလည်းမရှိသေးပါဘူးရိုဟင်ဂျာရဲ့အထူးဒုက္ခဆိုပြီးသတင်းမှားတွေကိုအများအပြားရေးသားဖော်ပြနေကြတာဖြစ်တယ်လို့ပြန်ခဲ့ပါတယ်။ကောင်းမွန်တဲ့လူရတွေအများအများကိုတလောက်စွန့်ဆောင်နိုင်ခဲ့သူတယောက်ကဘာကြောင့်အကြီးတန်တဲ့အဖြစ်ကိုရောက်သွားရသလဲဆိုတာအကြောင်းရင်းတွေအများကြီးရောထွေးနေပါတယ်။အခုလိုနှုတ်ဆက်နေတာဟာရိုဟင်ဂျာပြဿနာအပေါ်အရင်ကတည်းကထားရှိခဲ့တဲ့သဘောထားနဲ့အတူတူပဲဖြစ်ပါတယ်။အခင်တုန်းကလည်းဒီရိုဟင်ဂျာစုသူတွေအပေါ်တစ်ခါမှစာနာမှုမပြခဲ့ပါဘူး။ဒီကောက်ပွဲမက်ဆွဲတဲ့ခီးစဉ်မှာလည်းဒီအရေးကိုဆွေးနွေးဖို့ဆောင်ရွက်ခဲ့ပါတယ်။အဲဒီတုန်းကဆိုရင်စစ်သွေးကြွအုပ်စုတွေကလည်းပေါ်ပေါက်မလာသေးပါဘူး။ရိုညာစုသူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပုံကြီးမထည့်ကြနိုင်လို့သတင်းထောက်တွေကလည်းပြောခဲ့ပူပါတယ်။ဒီပြဿနာကိုဂရုမစိုက်ဖဲနေတာဟာသူ့ရဲ့ပုဂ္ဂိုလ်ရေးသဘောထားနဲ့လည်းပတ်သက်ပါတယ်။အတိအကျတော့ပြောရခက်ပါတယ်။သူ့ရဲ့အထုပတိရေးသားသူတူဖြစ်တဲ့ပီတာပေါ်ပင်ကသူဟာကောင်းမာတဲ့သူဖြစ်တယ်လို့ဆိုပါတယ်။သူ့ကိုဒီမိုကရေစီလှုပ်ရှားမှုတွေတွန်းပို့ခဲ့တဲ့သူတွေအထက်မှာစာရေးဆရာမောင်တော်ကတို့လူရိုဟင်ဂျာမဟုတ်တဲ့မွတ်စလင်တွေလည်းအများကြီးပါဝင်နေတာပါ။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားတွေဟာ NLD ရဲ့သဘောထားနဲ့ထပ်တူဖြစ်နေပါတယ်။ဗုဒ္ဓဘာသာဝင်လူများစုရဲ့အမြင်အတိုင်းပဲသူတို့ကိုပြင်ပကလူတွေလို့မြင်ကြပါတယ်။မြန်မာအများစုကဘင်္ဂါလီလိုပဲခေါ်ကြတာပါ။ဒေါအောင်ဆန်းစုကြည်ကလည်းဒီလူတွေကိုရိုဟင်ဂျာလို့မခေါ်ဖို့တန်တမန်တွေကိုပြောကြခဲ့ပါတယ်။2015ရွေးကောက်ပွဲတွင်းကလည်း NLD မှာမွတ်စလင်တွေကိုအမလောင်းအဖြစ်မရွေးချယ်ခဲ့ပါဘူးဒီသဘောထားတွေဟာမြန်မာဗုဒ္ဓဘာသာအမျိုးသားဝါဒီတွေရဲ့လှုပ်ရှားမှုနဲ့ထပ်တူထမ်းများကြနေပါတယ်ဒီလိုအမျိုးသားရေးဝါဒီတွေရဲ့ထောက်ခံမှုကိုရယူဖို့တော့ဒေါအောင်ဆန်းစုကြည်ကမကြိုးစားခဲ့ပါဘူးဒီလူတွေကလည်းဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာဆိုသူတွေအပေါ်မှာသဘောထားပျော့ပြောင်းလွန်တယ်လို့ပြောနေကြတာပါဒါပေမဲ့ဒီလူတွေနဲ့ကြီးကြီးကျယ်ကျယ်ကွဲပြဲပြဿနာဖြစ်သွားမဲ့ကိစ္စကိုလည်းဒေါအောင်ဆန်းစုကြည်ကလူလဟန်မရှိပါဘူးနောက်တစ်ချက်ကရခိုင်ပြည်နယ်အကြက်တဲကိုသူ့အနေနဲ့ဟန်တာနိုင်စွမ်းမရှိဘူးလို့လည်းယူဆထားပုံရပါတယ်။အဓိကအနာကသူ့စီမံမရှိဘဲစစ်တပ်မှသာရှိနေတာဖြစ်ပါတယ်။ဒီအချိန်နှမှာဒီရေးနဲ့ပတ်သက်ပြီးတော့အဆုံးသတ်အောင်လုပ်ဖို့နိုင်ငံတကာကသူ့ကိုဖိအားပေးနေကြတာဟာသူ့အတွက်ပိုပြီးတော့ကောင်းမလာနိုင်စရာသာရှိပါတယ်။တကယ်တော့ဒေါအောင်ဆန်းစုကြည်ဟာဒီရခိုင်ရေးကိုလုံးဝပြစ်ပယ်ထားတာတော့လည်းမဟုတ်ပါဘူး။ကုလသမဂ္ဂအတွင်းမူကြောင့်ကိုဖီအန်နန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်။ဒါအရေးကြီးတဲ့လိုရဖြစ်ပါတယ်။နောက်ဒီကော်မရှင်ကထောက်ခံတင်ပြချက်တွေကိုအကောင့်ထဲဖော်မယ်လို့လည်းပြောနေပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့အင်အားကြီးနိုင်ငံတွေကလည်းတွန်းတွန်းတိုက်တိုက်မဟုတ်ကြပါဘူး။အမေရိကန်ပြည်ထောင်စုကစိတ်အထောင်ချက်ဖြစ်ရတယ်လို့ကြေညာချက်ထုတ်ပါတယ်။အိန္ဒိယနဲ့တရုတ်တို့ကဒေါအောင်ဆန်းစုကြည်နီးတူရိုဟင်ဂျာအကြမ်းဖက်သမားတွေကိုရှုတ်ချကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဝေဖန်လာမယ်ဆိုရင်လည်းတရုတ်ကပယ်ချဖို့စီတယ်လို့သိရပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီရိုဟင်ဂျာဆိုသူတွေရဲ့အတ္တိဒုက္ခကိုပြောဆိုလိုက်ခြင်းအပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရောက်နေတဲ့သူတွေမြန်မာပြည်ကရာဇစခန်းတွေမှာရောက်နေတဲ့သူတွေအတွက်အကူအညီတွေအများကြီးပုံမူရလာနိုင်ပါတယ်။ပြီးတော့ဒေါအောင်ဆန်းစုကြည်ဟာဒုတိယကောင်းဆောင်တူဖြစ်ပါတယ်။တချို့လူတွေကြိုက်တာမကြိုက်တာဘာသာရဟန်ပြည်နယ်ရဲ့အခြေအနေကိုတော့သွားရောက်ကြည့်ရှုသင့်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးခုတခါတော့ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကဖော်ချမှာဖြစ်ပါတယ်။
ဲ့တွင်ပြမယ့် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်ဆလုံးပေါင်းက teach the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့ဇကုထုံရဲ့လုံောက်ထေးပေကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပြစီဘက်ကဒီနေရာမှာ buckhorn knife ဆိုတဲ့သမင်ကြိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်အဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် buckhorn knife သမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်ဒါကြောင့်မို့ buckhorn အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ဒါကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ဂျ်လိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The presidentWhoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
သမရဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပြနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Indian သုံးအင်္ဂလိပ်သင်ခန်းစာကို VOA ရဲ့မနခင်တိုင်းမှာတင်ဆက်ပေးနေပါတယ်။အခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီ။ကိုလိုနီခေတ်ကမြန်မာလူလတ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တဲ့နာမည်ကျော်စာရေးဆရာမကြီးဒေါခင်မျိုးချက်ရဲ့နိုင်ငံကိုအကျိုးပြုခဲ့တဲ့အခမ်းကဏ္ဍကိုပြီးခဲ့တဲ့သတင်းပတ်ကထုတ်လွှင့်ပြီးဖြစ်ပါတယ်။ဒီသတင်းပတ်မှာတော့လူလူအကျိုးပြုစာပေရေးသားရမယ်ဆိုတဲ့စာရေးဆရာမကြီးရဲ့ခံယူချက်အပြင်မြန်မာစာပေသားမကအင်္ဂလိပ်စာပေရေးသားမှလည်းထူးချွန်မှုအကြောင်းနဲ့ဆရာမကြီးရဲ့မှတ်သားပွဲရာဘဝခံယူချက်အကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်တင်ပြထားပါတယ
် U Sen Kine hung the marionette on the tree branch and asked, Do you remember the dance of the Baloo and the Zaji?I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and thin light crests on its shoulder.
This is the Infinite Variety, so that Gaungi Nye Ye Ta Ge Re, Vithu Do Ye, Yau Ti Siya Ji U Seng Khan Chang, Nau Khan Piu Pi, Myanmar Yau Ti Pinya Chang Gu Se Wen Sa Wu Ya Ye Ta Ge Re, Za Wen Khan Ta Khan Ba. Eri Vithu Ha, Thang Gu Ya Khun Se Khun Ni Ma,ရှစ်တောင်အာရှဝိတုဒုပြိုင်ပွဲမှာပထမဆုံးရရှိခဲ့ပါတယ်။စာဖတ်ပရိသတ်အများပြကဒေါခင်မြို့ချီရဲ့အင်္ဂလိပ်စာအရေးသားဟာမြန်မာစာပေအရေးသားတွေတောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါတယ်။မြန်မာသမိုင်းဝိတုဒုများနဲ့မြန်မာယဉ်ကျေးမှုဓလေ့ဖြစ်ထွေအကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြန်မာပြည်တွင်းမှာရောပြည်ပမှာပါနာမည်ကြီးလာပါတယ်။ဆရာမကြီးရဲ့စာပေအရေးသားနဲ့ပတ်သက်လို့ London Chi School of Oriental Studies မြန်မာစာဌာနမှာဆီယမဟောင်းတူဖြစ်ခဲ့သူအန်နယ်အလတ်ကခုလိုသုံးသပ်ပါတယ
် The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာလေးပါးစုံလင်လှပါတယ်အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာဆွေလာနှစ်သက်ဖွေရာအများကြီးပါပါတယ်ဒါပေမဲ့ကျွန်မစိတ်ဝင်စားဆုံးကတော့ Tozin Yinjimu Winji Tanaye Gita Jambi Boku Ukinzo Yeda Gere Nidamabe. Tu Suya Dokim Yuchi Ingri Bada Ni Sabi Yeda Gera Tu Taidom Mujang Pite Lu Suri Jang Siamaji Eletka Piotoraba. Dokim Yuchi Gu Ingri Lu Yeda Wu Taidungere Ukinzoga. February La Tonguya Lise Kunukuniga Mima Tangu Sabi Ditongesi. Yutmi Tanwe Mudam Yama Independent Dosan Domyasi.
So, as Ukinzo says, Kim Yuchit was already speaking as a
Ukinzo Yeta Gere Dain Doki Muchiha Eri Kikrega Salu Mudminya Dandu Queen Yashi Mugu Abi Taukangera Pipari Zagachima Ukinzo Sebi Yeda Taragaro Doki Muchi Kumi Kuba in Twikoha Sapa Britaga Mamioline Shudowne Sewin Zamu Beka Lare Dwe Deku Santis Sivari Lu Siamaji Aletka Shimpia Dwaraba Siamaji Doki Muchi Ning is in Dongji Klibwa Grega Sajjem home come mingly pikibari. Pagin udoga, yas we went out pillu, nima be to queen near young down tansong yare dwe. Tu clevaha, chid jam, she gave au. Migin pitu dotan dingale, mujing ayaune, come on, harry, the miji dead, chata the widwigu, uza bida dwiaro. Tozing up, makim yang, near me, she get it, or kim yujiha, jangsa o mianeta, chingung gave ye, Shakespeare, Victor Hugo ne. Charles Dickens, Sashide, Namiji, Ingli, Gandwin Savi Dwigu, Lila, Lysagebi, Saisia Mapi, Tu Temu Winjang, Bume, Lu, Sigbang Pakejang, Diabari. Situ Kika, Muchi, Lushamu, Yama, Bowing Gabide now. Sibi Maro, Dugam, Yamat, the Mang, Yama, Yinjimu, Jang, Megzim Yama, Ingli, Witulu, Sambamia, Yita Gibari. Tanguya Lise, Guguganing, Asen Kuja, Doki Muchiha, Padabian Savi, Puema, Mu Tangebi, ထောင်၉၅၈ခုနှစ်ကနေ၁၉၆၀ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် King Liane, Anthony and Cleopatra, Sari, English, and when Savi Dwigo, Chip U B. The bed we go, Nanga Yi, Tingansamia, Yuda Amba, Nishin, Tinja, Piata, Gede, Lule, Diavari. Doki Muchiha, Tanguya, Chause, Tungunigani, Tanguya, Chause, Shikuniti. English Bada took the Working People's Daily, my Edita Piet, Tansang Givari. Tozinga, Tuha, Anabai Miae, Nunye Mugo, Kayama, DNA. Biduludugo, Timpia, Dine. Biduluga, didine, lu, tu yongji, ye ye wubun, timbiali, shigede, lule, ane eletka, piovari.
She was quite outspoken in her criticism of the official demand that writers.
Sayusia, miae, utu, dui, sangma, dui, ha, bidu, jobu, sabi, piame, deniso, sabi, in hita, yadrim, hope, socialist, sabi, mu, yame, lu, anabin, duiga, tozing up, jogerane, but de lu, doki, muchika. Bubun Lilimbe, Wipan Gede, Lu Siamaji Eletka, Piodora Pipari. Siamaji Doki Muchiga, Luluye, Kansa Jegu, Lula Lala, Topo, Nanguine, Padelule, Tumingu, Yida, Giva Didi. Chwe Jordan Wigu, Shiki, Melai Singrega, Luluha, O Hik Kejare. Tanguya, Dunse, Kuni Miamale, Lejang Guelumta, Muchi Mimariha, Nejegu, Dora, O Hik, Kejara, Pitelu, Siamajiga, Biogere, Jang, and Aletka, Biovari.
We nearly burst our lungs crying, The Kimuhi, Dobama, me dope, shoo, shoo, a yid or bone, umbazi.
Dilu Muches say that Dejavadane, Ingle, Coloni, Neches Nico, Gangwe, O Hik, Kejare, Dobamadri, Gredo, Pelu, Chase, Haini Valley, Subidole, Sansi Yamaro.
Today, That's 1967, she says. The cry, right for the people, is being dinned.
Tu so gani tangu ya chose kunkuni chini maro. Bidu jobu sabi hiva so bi nae twin kaniare bunza mune yinire chong. Bidu jobu sabi ha Siamaji Mia, Sabeha, Nubinia, Diapide, Bajibu, Pinya, Yane, Dudu Babe, Sabego, Sabe, Nita, Yatwe, Yibu Ne, Sabego, Lelus Vem, Yibu Pim, Yin, Didi, Yibu Ne, Pidu Lugu, Lisa, Jobu Dabu, Lujangle, Siamajiga, Bobia, Gede, Lu, Anna Elega, Shimpia, Dwara Pipari.
Manufacturing crude, a don't like, a delight.
ဒုံးလိုက်တက်လိုက်တင်ပြတဲ့ဝါဒတွေဆောင်ပုတ်တွေဟာပြည်သူလူထုကိုအကျိုးမပြုတဲ့အပြင်ပြည်သူလူထုကလည်းလက်ခံမှာမဟုတ်ဘူးလို့ဆီယာမာကြီးဒေါက်ခင်မျိုးချစ်ကရေးသားခဲ့တဲ့အကြောင်းလဲအန်အလတ်ကပြောသွားပါသေးတယ်ဆီယာမာကြီးဒေါက်ခင်မျိုးချစ်ရဲ့ဘဝခံယူချက်ကဘယ်လိုများပါလဲကွယ်လွန်လေးပြီးဖြစ်တဲ့ဆီယာမာကြီးဒေါက်ခင်မျိုးချစ်ဟာအသက်အရွယ်ကြီးရင်ပြီးအဆင့်မြင့်များကြိုက န်ထက်သူတူလည်းဖြစ်ပါတယ်။သူမိတ်ဆွေရောင်းရင်းအများစုကိုလည်း The Gift of Laughter ဆိုတဲ့မြမဟာတများအကြောင်းသူထုတ်ဝေတဲ့စာအုပ်ကိုမေတ္တာလက်ဆောင်ဖြင့်ပေးလေရှိပါတယ်။ဒါကြောင့်လည်း Anne Alert ကဆီယမာကြီးတက်တီကိုချီးကျူးခဲ့ရမှာစိတ်ဝင်စားဖွယ်ရာဖြစ်တဲ့ဒေါခီမြို့ချီရဲ့စာပြန်ရေးသားချက်ကိုတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကူညီကုန်းချုပ်အပ်ပါလေရှင်
။ No no don't say to me that ကြောက်စရာရှိတာလေကြောက်သိပ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့လှုပ်စရာရှိတာလှုပ
် You can bend အမျိုးသမီးကန္တဖြစ်ပါတယ်ခင်ဗျာအခုနားဆင်ရမှာကသိပ်ပန်တဲ့နီးပညာကန္တပါစတေမာလာ12ရက်နေ့မှာစတင်ထုတ်ပြလိုက်တဲ့ iPhone 8မှာဘယ်လိုနည်းပညာအသစ်တွေပါလာတယ်လဲဆိုတဲ့အကြောင်း Digital ဓာတ်ပုံတွေကနေလူတွေရဲ့လက်ဝဲကိုခိုးယူလို့ရနိုင်လောက်တဲ့နည်းပညာပေါ်နေတဲ့အကြောင်းနဲ့မျိုးဆက်သစ်ပညာရှင်တွေအတွက်အာကာသသိပ္ပံကဏ္ဍမှာအလို့အကန်အခွင့်အလမ်းတွေပေါ်လာတော့မယ့်အကြောင်း VOA သတင်းတောက်တွေရဲ့သတင်းလွှာတွေကိုစူးစီးပြီးဒီသတင်းမှတ်ရဲ့သိပ္ပံတဲ့နည်းပညာကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်
အဘယ်ကုမ္ပဏီကိုပူးပြတ်တည်ထောင်ခဲ့တဲ့ကွယ်လွန်မှု Steve Jobs ကပထမဆုံး iPhone ကိုထုတ်ပြီးခဲ့တာ10နှစ်ပဲရှိပါသေးတယ်။အဲ့ဒီအချိန်ကလေးက smartphone စည်းကွက်မှာတခြားကုမ္ပဏီတွေနဲ့ပြန်ဆိုင်မှုဟာတိုက်ပွဲကြီးတစ်ခုလိုဖြစ်လာတာပါ။ကုမ္ပဏီတစ်ခုကတခြားကုမ္ပဏီထက်ပိုတောင်အောင်အသေးအစိုးစားနေပါတယ်။ Samsung နဲ့ LG တို့ကဒီနှစ်အတွက်သူတို့ရဲ့ဖုန်းအသစ်တွေထုတ်ထားပြီးပါပြီ။ဒါကြောင့်လည်း iPhone 8အပေါ်မျှော်လင့်ချက်တွေကအသိကိုမြင့်မားပါတယ်။ iPhone အသစ်မှာဘာတွေများပါလာပါသလဲ။smartphone အသစ်မှာသုံးဆွဲသူတွေအတွက်မရှိမဖြစ်တဲ့တခုခုမပါဘူးဆိုရင်ဖုန်းအသစ်ထုတ်တာဘာမှအတိတ်ပဲရှိမှာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ကထွက်တဲ့ iPhone 7 ဟာသူ့အရင် iPhone 6 ထက်နည်းနည်းပဲပိုကောင်းတာကြောင့်ပြိုင်မက်တွေကခက်မြန်မြန်ပဲအသာရသွားကြတယ်လို့ Mobile Geeks အဖွဲ့က Nicole Scott ကပြောပါတယ
်။ Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with a
ကုမ္ပဏီတိုင်းကသိပ်ကောင်းတဲ့ဖုန်းတွေထုတ်လာကြပြီးတော့ iPhone 7 မှာပါရာရီထက်တကယ့်ကိုပိုကောင်းကြပါတယ်။ဆိုတော့မတရားကိုကောင်းပြီးအရင်အသွေးတာလွန်နဲ့ဖုန်းမျိုးဖြစ်မှာပဲတခြားဖုန်းတွေနဲ့ကွဲပြားမှာပါ
။အခုဟာအားလုံးကညံတုလို့ခေါ်တဲ့ AI နဲ့ပတ်သက်တာကြီးပဲလို့ကျွမ်းကျင်သူတွေကပြောပါတယ်။ပြီးခဲ့တဲ့ပတ်ကဘာလင်မှာလုတ်သွားတဲ့နိုင်ငံတကာလျှက်စစ်ပစ္စည်းပြပွဲမှာတရုတ်ကုမ္ပဏီ Huawei ကသူတို့ရဲ့ smartphone processor အသစ်ကိုထုတ်ပြပါတယ်။အရင်ကက cloud ပေါ်မှာလုတ်ခဲ့တဲ့အလုပ်တွေကိုဒီ processor အသစ်နဲ့လုပ်နိုင်ပြီလို့ Huawei ကုမ္ပဏီရဲ့ CEO Richard Yu ကပြောပါတယ
်။ We call neural network processor
။ဒါကို neural ကွန်ရက် processor လို့ကျွန်တော်တို့ခေါ်ပါတယ်။သိကိုသေးပါတယ်။သေလုံးပါတယ်ဟုတ်တယ်မလား။ဒါပေမဲ့သူ့အထက်မှာ transistor ဘယ်နှလုံးပါတယ်လဲမှန်းကြည့်နိုင်မလား။ခမ်းမှန်းကြည့်ပါဦး။ဒီလောက်သေးတဲ့ချစ်ပြားလေးထဲမှာ transistor ပေါင်း 9.5 billion ပါပါတယ
်။ cloud ကနေလုပ်တာက Apple ရဲ့ Siri နဲ့Google ရဲ့ OK Google တို့လုပ်လို့တာကိုနည်းနည်းတော့နှိမ့်စေပါတယ်။ဒါကြောင့်လဲ processor နဲ့လုပ်လို့ရပြီဆိုရင်တော့ပိုမြန်လာမယ်လို့ Nicole Scott ကမြင်ပါတယ
်။ If some of that can happen on the phone, it would decrease latency times and actually make the phone
အဲ့ဒါတချို့ကိုဖုန်းပေါ်မှာရလာမယ်ဆိုရင်နှောင့်နှေးတာပိုနေသွားပြီးတော့ဖုန်းရဲ့လုံနိုင်စွမ်းအများကြီးပိုပြီးထက်မြက်လာမှာပါ။အ
ဲ့ဒါပြင်တော့ iPhone အသစ်မှာမျက်နှာပြင်အပြည့် OLED screen နဲ့wireless နဲ့အားသွင်းတဲ့ဖုန်းမျိုးစားတွေလည်းပါလာပါတယ်။ဒါပေမဲ့လည်းအဲ့ဒါတွေကတခြားဖုန်းတွေမှာအရင်ပါထားပြီးသားပါ။ကြီးမားတဲ့အချက်တစ်ခုအနေနဲ့ပါလာတာကတော့တိတ်မြန်ပြီးအတိအကျနဲ့လူမျက်နှာကိုမှတ်ထားနိုင်တဲ့စွမ်းရည်ဖြစ်ပြီးလက်ပုံနဲ့ဖွင့်ရတာအဆုံးသတ်သွားမှာပါ။ဒါပေမဲ့ Apple PC တွေရဲ့အရေးကြီးတဲ့နောက်ချက်တစ်ခုကိုလည်း Michael George Villanueva လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။
It's creating these experiences, making it simple, making it easy for people to use. That's what's more important.
ယိုယိုလေးနဲ့လူတွေအသုံးပြုရလွယ်အောင်လုပ်ထားတာပါ။အဲ့ဒါကပိုအရေးကြီးပါတယ်။အဲ့ဒါဟာ Apple ကတိတ်ကိုကောင်းကောင်းလုပ်နိုင်တဲ့ကိစ္စပါ
။စက်တင်ဘာလ12ရက်နေ့မှာ iPhone အသစ်နဲ့အတူ Apple ရဲ့တခြားထုတ်ကုန်တွေကိုလည်းထုတ်ပြခဲ့ပါတယ်ခင်ဗျာ။လက်ဝယ်တွေဟာနေရာမျိုးမျိုးမှာကျန်နေနိုင်တယ်ဆိုတာကျွန်တော်တို့သိထားပြီးသားပါ။ဒါပေမဲ့လည်းအခုတော့ Digital ဓာတ်ပုံကနေလက်ဝယ်တွေကိုခိုးယူလို့ရတဲ့နည်းပညာရှိနေပါပြီတဲ့။နိုင်ငံရေးသမားတွေအဆိုတော်တွေနဲ့အားကစားသမားအကြော်အော်တွေအပါအဝင်လူပေါင်းများစွာဟာငင်ကြိုင်သင်္ကေတဒါမှမဟုတ် V သင်္ကေတဖြစ်လက်နှချောင်းထောင်ပြီးရိုက်ထားတဲ့ဓာတ်ပုံတန်းပေါင်းများစွာကိုလူမှုကွန်ရက်ဆံမျက်နှာတွေမှာနေ့စဉ်လိုတင်နေကြတာပါအဲ့ဒီလက်တွေပေါ်ကလက်ဘူးရာတွေကို3မီတာထိအကွာကနေ Digital Camera ကောင်းကောင်းသုံးပြီးတော့ဓာတ်ပုံကနေတဆင့်ခိုးယူလို့ရတယ်ဆိုတာဂျပန်သုတေသီတွေတွေ့လိုက်ကြပါတယ်ရလက်ကလုံးဝနီးပါးကိုတူညီပါတယ်တော်ကိုတွေ့ရှိခဲ့တဲ့ဂျပန်ပညာရှင်အီဆောက်အစ်ချီဆန်ပြောတာက
まずは世界で初めてその民生用カメラで撮った写真から指
紋ゼクテがカメラを通ってレブイボーマーအခြေခံတဲ့အချက်အလက်ကိုထုတ်ယူတာကဘာမှာကျွန်တော်တို့ပထမဆုံးပါပဲ
ဒါပေမဲ့လည်းမပူပါနဲ့ဒီတုတေတီတွေကပဲဖြည့်ရှင်နေထုတ်ထားပါတယ်လက်ဘွေတွေကိုခိုးယူလို့မရအောင်လက်ချောင်းနဲ့ဆန့်တဲ့ဘိုင်ယိုမက်ထရစ်အကာလေးတွေကိုထုတ်ထားတာပါအဲ့ဒီ sticker အကြည်လေးတွေကိုလက်သေးအလှပြင်ပြနဲ့ acrylic ဆေးပြူသုံးပြီးတော့လှုပ်ထားပါတယ်။ဒါကအခုထိတော့တကယ်မရှိသေးတဲ့ပြဿနာတစ်ခုအတွက်အဖြေတရက်ပါ။ဓာတ်ပုံတွေကနေ hacker တွေကလက်ပွေတွေကိုခိုးယူနေတဲ့အထောက်ထားမရှိသေးပေမဲ့လှုပ်လာနိုင်တယ်လို့အချီဆန်လူသူတေတီတွေကပြောပါတယ်
။ま、認証成功させるとか、他人になりすまして入ってはいけない場所に。
လက်ပွေခိုးခံရမယ်၊မိတူပွားနိုင်မယ်ဆိုရင်အတုတွေထုတ်လာနိုင်မှာပါ။ဒါကိုသုံးပြီးဖုန်းကိုဖွင့်ဖို့ဒါမှမဟုတ်အိတ်ခမ်းလိုကန့်တက်နေရာတခုကိုဝင်ဖို့အတွက်တခြားလူတယောက်အဖြစ်ဟန်ဆောင်နိုင်ပါတယ
်ဘိုင်ယိုမက်ထရစ်အကာလေးတွေကိုတော့အနည်းဆုံးနောက်နှစ်နှစ်အထိဈေးကွက်ထဲမှာရအောင်မှာမဟုတ်သေးပါဘူးခင်ဗျာအမေရိကန်မျိုးပေါ်ကနေအမေရိကန်နိုင်ငံသားတွေကိုအာကာသထဲပို့ပေးမဲ့ဒုံးရင်တွေဟာအာကာသသိပ္ပံဘာသာရပ်မှာအလုတ်ကင်တဲ့တွေပေါ်လာနိုင်ပါတယ်2012ခုနှစ်မှာအာကာသလွန်မြောက်ရင်အစီအစဉ်ကိုရပ်လိုက်ပြီးကြတဲ့ကဆိုရင်ဒါဟာပထမဆုံးချိန်ဖြစ်ပါလိမ့်မယ်Voyager 2 အာဂါသယာဉ်ကကျွန်တော်တို့နေစနစ်ရဲ့အပြင်ဘက်အစွန်းကိုချဉ်ကပ်နေပြီး Cassini အာဂါသယာဉ်ကစနေဂျိုရဲ့လေထုထဲကိုစပြီးဝင်ရောက်နေချိန်မှာပဲ United Launch Alliance ဒုံးရင်စက်ရုံကလုပ်သားတွေဟာ American အာဂါသစူးစမ်းလေ့လာရေးနောက်တစ်ဆင့်အတွက်ပြင်ဆင်နေကြပြီလို့အဲ့ဒီ United Launch Alliance က Mechanical Engineer 2ဖြစ်သူ Anton Kolomiets ကပြောပါတယ်
Within this rocket factory we have about 23 24 missions in work at any given
ဒီဒုံးရင်စက်ရုံနဲ့နှစ်တနည်းရဲ့အချိန်တစ်ခုမှာလုပ်ငန်းပေါင်း23ခု24ခုလောက်လုပ်နေတာပ
ါတမယိုးကြအဖြစ်ကုန်ပစ္စည်းတွေသိပ္ပံစူးစမ်းလေ့လာရေးစက်ရုပ်တွေတည်သွားတဲ့ Atlas နဲ့ Delta လို့ဒုံးရင်တွေကို United Launch Alliance ကစောက်ပေးခဲ့တယ်လို့ Anton Kolomiets ကပြောပါတယ
် Over the last 10 years United Launch Alliance has assembled and launched rockets for more than 150
လုပ်ငန်းတဲ့ဆယ်နှစ်အတွင်းခီးစဉ်150ကျော်အတွက်ဒုံးရင်တွေကို United Launch Alliance ကတပ်ဆင်ပြီးတော့လွှတ်တင်ပေးခဲ့ပါတယ် Curiosity Roverလွတ်တင်ခဲ့တဲ့အင်ဂါဂျိုတိပ်ပံတက်ခွဲကန်းဆိုင်ရာလုပ်ငန်းကနေဂျူနိုမစ်ရှင်အထိပါဝင်ပါတယ်။အခုတော့လူမောင်းတဲ့အာကာသယာဉ်ဘက်ကိုပို့လုလာနေပြီးဒီလိုအာကာသယာဉ်မျိုးတွေအမေရိကန်မြေပေါ်ပြန်ရောက်လာဖို့လုပ်နေပါတယ်
။ဒီအချိန်ကအာကာသယာဉ်မျိုးတွေကိုအာကာသထဲကနေကဘာမြေစီအသွားပြန်သယ်ယူပို့ဆောင်ပေးဖို့ပစ္စည်းတွေနဲ့စနစ်တွေကိုစပြီးထုတ်လုပ်ဖို့ရာငယ်ရွယ်တဲ့အာကာသနည်းပညာအင်ဂျင်နီယာတွေတိပ်ပံပညာရှင်တွေအတွက်လမ်းပွင့်သွားစေမှာပါ။ဒါနဲ့ပတ်သက်ပြီး United Launch Alliance ရဲ့ထုတ်ကုန်ပစ္စည်းမြင့်တင်ရေးကြွမ်းကျင်သူ Shannon Corgan က
So this is really history in the making. This is really the Apollo era for the next generation. This is inspiring
ဒါကရာဇဝင်ကိုထုစစ်နေရပါဒါဟာအပိုလိုကာလမျိုးဆက်တစ်ပါပဲ။နောက်မျိုးဆက်တွေအာကာသနဲ့ပြန်ပြီးကျွမ်းဝင်လာဖို့စီးပွားဖြင့်အာကာသစူးစမ်းလေ့လာရေးအနာဂတ်မှာသူတို့ရဲ့လမ်းကိုဖောက်ဖို့ရာသူတို့လုပ်နိုင်တာကိုတကယ်ပဲစမ်းသပ်ဖို့အားပေးလှုံ့ဆော်ပါပဲ။
လူပါတဲ့အာကာသယာဉ်တစ်စင်းအပါအဝင်စမ်းသပ်ပြန်တမ်းမှုအများပြားကိုတော့နောက်နှစ်မှာစလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ
။ဟူကျော်ကျော်သိန်းတင်ပြတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOA ကစနေနေ့မနက်ခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်။American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဇာဘိုင်ဂျန်နိုင်ငံတူရန်ပြန်ကြားရေးဌာနအက်ဒီတာချုပ်မေမန်အလီယက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးအခွင့်ရှောင်မှုအလွဲသုံးစားမှုစတဲ့ဆွဲချက်တွေနဲ့ရုံးတင်မစစ်ဆေးမီ၃လထိန်းသိမ်းဖို့အမိန့်ချမှတ်လိုက်ပါတယ်အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရဟဲသာနိုဝတ်ကအဇာဘိုင်ဂျန်ရဲ့လွတ်လပ်တဲ့တခုတည်းသောမီဒီယာဖြစ်တဲ့တူရန်ပြန်ကြားရေးဌာနရဲ့အက်ဒီတာချုပ်မေမန်အလီယက်ကိုဩဂုတ်လ24ရက်နေ့မှာဖမ်းဆီးပြီးရုံးမတင်ပဲ၃လထိန်းသိမ်းလိုက်တဲ့အတွက်ကြည်စွာစိတ်အနှောက်အယှက်ဖြစ်ရကြောင်းတူရန်သတင်းဌာနအပေါ်ချမှတ်လိုက်တဲ့ချုပ်ချယ်မှုတွေထဲမှာဗန်စင်ရင်တွေကိုထိန်းချုပ်လိုက်တာသတင်းဌာနတစ်ခုလုံးကိုအခွန်ရှောင်နေဆိုပြီးဆွဲဆိုတာတွေကလည်းစိတ်အနှောက်အယှက်ဖြစ်စရာတွေဖြစ်တယ်လို့ပြောကြပါတယ်။ဒါအပြင်သတင်းလွတ်လပ်ခွင့်ကိုရှော့ချဖို့နဲ့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်ကိုကန့်ကွက်ဖို့အတွက်လှုံ့ဆော်နေတဲ့အဇာဘိုင်ဂျန်အစိုးရရဲ့ဒီလှုပ်ရက်တွေဟာလွတ်လပ်သောဥရောပအသံလွှင့်ဌာနရေဒီယိုလီဘာတီနဲ့တခြားလွတ်လပ်တဲ့မီဒီယာဝက်ဘ်ဆိုက်တွေကိုပိတ်ပင်မှုအတွက်အဇာဘိုင်ဂျန်အစိုးရမေလကဆုံးဖြတ်ခဲ့တဲ့အချက်တွေထဲမှာနောက်ဆုံးပါဝင်လာတဲ့အနှုတ်လက္ခဏာအလားအလာတစ်ခုဖြစ်တယ်လို့လည်းသူမကပြောပါတယ်။မေမန်အလီယက်ကိုချက်ချင်းလွတ်ပေးဖို့အဇာဘိုင်ဂျန်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပြီးသူတို့တွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုနိုင်ငံတကာနဲ့ OSCE လို့ခေါ်တဲ့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ရဲ့စံနှုန်းနဲ့အညီလိုက်နာကျင့်သုံးဖို့ကိုလည်းအမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
။ယန်ကယ်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အားပေါ်မူကြောင်းအသိပေးအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မုံကပြောပြမှာပါ။
လန်ဒန်မြေအောက်ရထားတစ်စီးပေါ်မှာတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန်ဒီယေကိုအစိုးရအရဆုံးအဆင့်မြှင့်ထားပါတယ်။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လွတ်ခဲ့တဲ့အပေါ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကြောက်လန့်သွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးတရားစွဲခံထားရတဲ့မြန်မာဓာတ်ပုံသတင်းတောက်နှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သူတို့အပေါ်ဆွဲဆိုထားတဲ့အမှုတွေအလုံးကိုရုပ်သိမ်းပေးဖို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကတောင်းဆိုလိုက်ပါတယ်။German Geo Magazine အတွက်ဒီရိုဟင်ဂျာတွေအကြောင်းသတင်းဓာတ်ပုံရိုက်ယူပေးဖို့တာဝန်ပေးခဲ့တဲ့အလွတ်ဓာတ်ပုံသတင်းတောက်ကိုမင်းစရာဦးနဲ့ခွန်လတ်တို့နှစ်ယောက်ကိုစက်တင်ဘာ9ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးပြီးတော့တရှိုလုံးမှုနဲ့တရားစွဲထားပါတယ်။ကမ္ဘာမှာထိတ်တန့်ရောက်နေတဲ့သတင်းကြီးတစ်ခုအတွက်သတင်းယူတဲ့သတင်းတောက်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ရာဇဝတ်မှုနဲ့အရေးမယူသင့်ဘူးလို့ CPJ ရဲ့ဒုတိယညွှန်ကြားရေးမှူးချုပ် Robert Mahoney က CPJ ရဲ့ကြေညာချက်မှာပြောထားပါတယ်။ကိုမင်းစရာဦးနဲ့ခွန်လတ်တို့ကိုအမြန်ဆုံးပြန်လွှတ်ပေးပြီးတော့သူတို့အပေါ်ဆွဲဆိုချက်အလုံးရုပ်သိမ်းပေးဖို့တောင်းဆိုတယ်လို့ရိုဟင်ဂျာရဲ့သတင်းကိုသတင်းယူတဲ့ပြည်တွင်းနဲ့နိုင်ငံတကာသတင်းတောက်တွေကိုလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးရမယ်လို့လည်း CPJ အကြီးအကဲကပြောပါတယ်။မြန်မာနိုင်ငံကသတင်းတောက်နှစ်ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအာမခံမပေးဘဲဆက်လက်ထိန်းသိမ်းထားပါတယ်။သူတို့နှစ်ယောက်ဟာဒီဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုသတင်းတောက်ဗီဇာနဲ့မဟုတ်ဘဲကမ္ဘာလက်ခီးသွားဧည့်သည်ပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးတော့သတင်းထပ်ပုံရိုက်ယူခဲ့တဲ့အတုအယောင်နဲ့အချက်အလက်မှားတွေဖော်ပြရဲဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားတဲ့အကြောင်း AFP သတင်းတစ်ခုထဲမှာဖော်ပြထားပါတယ်။ကိုမင်းစရာဦးကတော့ British အခြေစိုက် Panos Pictures ဓာတ်ပုံလုပ်ငန်းကော်မတီရဲ့ကုမ္ပဏီရဲ့အလွတ်သတင်းတောက်လည်းဖြစ်ပါတယ်။တခါဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ American ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ဟာမြန်မာနိုင်ငံကိုတွားရောက်ပြီးတော့ရှေ့သတင်းပတ်ထဲမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံလွှင့် Engineer ကတော့ Darryl Smith ဖြစ်ပါတယ်။ဒီမိနစ်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သတင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းပြီးတောကကင်းဝေးတဲ့နေ့တစ်နေ့ပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.